လက်ရှိပြည်ထောင်စုလွှတ်တော်ကတိုက်တွန်းထားတဲ့6ပွင့်ဆိုင်တွဲဆုံဆွေးနွေးရေးကိုကာကြုတ်ကညှင်းဆို့ထားပြီးတော့ဆိုးဘက်ကလည်းမတည်ကြဘူးလို့သိရပါတယ်။အဲ့ဒီပေါ်မှာဆရာအနေနဲ့ဘယ်လိုမြင်ပါသလဲရှင်
။ဒီ6ပွင့်ဆိုင်တွဲဆုံဆွေးနွေးရေးကိုသမဏရုံးဘက်ကအတန်အသင့်ညှင်းဆို့တဲ့အပိုင်းနဲ့ဒီကာကွယ်ရေးဦးစီးချုပ်ရုံးဘက်ကအတန်အသင့်ညှင်းဆို့တဲ့အပိုင်းတွေကအမှန်ကတော့ကျွန်တော်အများဖြင့်လည်းအဝင်ခွင့်ကြမဖြစ်ဘူးလို့ထင်တယ်။ဒါဖြစ်လို့လည်းဆိုတော့သမဏဆိုတာသူကပြည်တော်စုလွတ်တော်ကနေခန့်အပ်တာဖြစ်တယ်။ကာကွယ်ရေးဦးစီးချုပ်ဆိုတာလည်းသူကသမဏကနေခန့်အပ်တာဖြစ်တယ်။အဲ့ဒီအခါကျတော့ဒီသမဏခန့်အပ်မှုနဲ့ကာကွယ်ရေးဦးစီးချုပ်ခန့်အပ်မှုမှာဒီပြည်တော်စုလွတ်တော်ရဲ့အနေအထားဟာအရေးပါတဲ့နိုင်ငံရေးရပို့ပြီးတော့အားကောင်းတဲ့အနေအထားမှာရှိတဲ့အခါကျတော့ဒီပြည်တော်စုလွတ်တော်ရဲ့အဆိုပြုမှုကိုစိတ်မဝင်စားတဲ့ပုံစံမျိုးပြတာတာဟာဒါနိုင်ငံရေးရလွှဲချော်မှုတစ်ခုလို့ပြောလို့ရတယ်။
လွှတ်တော်ကအစိုးရကိုထိန်းចောင်းတာဆိုပေမဲ့အခုလက်ရှိလွှတ်တော်ကအစိုးပြုထားတာကိုအစိုးရကငင်းပိုင်ခွင့်ရှိပါလားဆရာ။အစိုးရနဲ့လွှတ်တော်ရဲ့လက်ရှိဆက်ဆံရေးနေထားကိုလည်းသုံးသပ်ပေးပါအောင်ရှင်
။ပြည်တော်စုလွှတ်တော်ကနေရွှေကောက်ပြီးတော့သမရကိုသူကတင်မြှောက်တာပေါ့လေ။ပြီးတော့မှသမရကနေပြည်တော်စုလွှတ်တော်ရဲ့သဘောတူညီချက်နဲ့အစိုးရအဖွဲ့ကိုဖွဲ့တာဆိုတော့လက်ရှိအခြေအနေမှာတော့ဒီပြည်တော်စုလွှတ်တော်နဲ့ဒီအစိုးရအဖွဲ့ကြားမှာထိန်းចောင်းမှုအပိုင်းမှာပေါ့လေ။ဒီတက်ပို့ပြီးတော့အဝင်ခွင့်ကြဖြစ်ဖို့လိုတယ်လို့မြင်တယ်။တကယ်တမ်းပြောမယ်ဆိုရင်ပြည်တော်စုလွတ်တော်မှာအာဏာရပါတီရလေပြည်တော်စုကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီပဲเนาะ။နောက်အစိုးရအဖွဲ့ရဲ့သမရာကြီးကနေစပြီးတော့ဝင်ကြီးအဖွဲ့ဝင်အများစုကလည်းပဲပြည်တော်စုကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီရဲ့အခြေခံခေါင်းဆောင်အဲ့ဒီအခါကျတော့ဒီပါတီတစ်ခုတည်းကခေါင်းဆောင်တွေကနော်တစ်ဖက်တစ်မျိုးစီပြောနေတယ်ဆိုနေတယ်ဆိုတဲ့အပေါ်ကတော့နည်းနည်းတန်လျာဖြစ်เสียလို့တော့မြင်တယ
်ဒီလိုမျိုး6ပွင့်ဆိုင်တွဲဆောင်ခွင့်ကိုအစိုးရဘက်ကလုံးဝညှင်းဆုပ်လိုက်မယ်ဆိုရင်လက်ရှိနိုင်ငံရေးအခြေအနေကဘယ်လိုပြောင်းသွားနိုင်တယ်လို့ထင်ပါသလဲရှင
်အစိုးရဘက်ကဒီ6ပွင့်ဆိုင်တွဲဆောင်ဆွေးနွေးရေးကိုနော်လုံးဝညှင်းပယ်လိုက်မယ်ဆိုရင်တော့တမနာနဲ့အစိုးရအဖွဲ့ဟာတွဲဆောင်ဆွေးနွေးအဖြေရှာရေးနည်းလမ်းကိုမလိုလားဆိုတဲ့သဘောမျိုးတက်ရောက်သွားမယ်နောက်ပြီးတော့တမနာကဒီတော့ဆွေးနွေးဖြေရှာရေးနီလာနဲ့ပတ်သက်ပြီးတောက်လျှောက်ပြောလာတဲ့စကားတွေပေးလာတဲ့ဂတိကဝတ်တွေနဲ့ဖြီလာဆန့်ကျင်ဖြစ်သွားမယ်လို့ထင်တယ်။
တိုင်းရင်းသားရေးတွေနဲ့ပတ်သက်ပြီးတော့လက်ရှိဖော်ဆောင်နေတဲ့ငြိမ်းချမ်းရေးအခြေအနေကဘယ်လိုဖြစ်သွားနိုင်လဲရှင်။အဲ့ဒီ6ပွင့်ဆိုင်တွဲဆုံဆွေးနွေးဘက်ကသာပြတ်ပြတ်သွားမယ်ဆိုလို့ရှင်။
တိုင်းမလမကိုင်ဖွဲ့စည်းတဲ့တွဲဆုံဆွေးနွေးရေးရဲ့သဘောတဘာဝကိုနိုင်ကူကသူကတွဲဆုံကြည့်နိုင်ဆွေးနွေးပြီးတော့အဖြေရှာတဲ့လမ်းကြောင်းကိုအဲ့တော့လက်ရှိ6ပွင့်ဆိုင်ကျွေးဆုံဆွေးနွေးရေးကိုအစိုးရအနေနဲ့တမတော်အနေနဲ့ပေါ်ဆောင်နိုင်မှုအားနည်းတယ်ဆိုရင်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကလည်းဒီကိစ္စကိုစဉ်းစားလာမယ်လို့ထင်တယ်။တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့အစိုးရနဲ့တမတော်ပေါ်မှာယုံကြည်မှုကလည်းပဲပိုပြီးကြာဆင်းလာလိမ့်မယ်လို့မြင်တယ်
2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့အစိုးရဘက်ရဲ့အခြေအနေရောဆရာအနေနဲ့ဘယ်လိုမြင်ပါသလဲ။အစိုးရကဒါကိုပြင်ကျင်တယ်လို့ထင်ပါသလားရှင်
။ဒီကတော့ကိုတို့ကအစိုးရလို့ပြောတာတဲ့ပေါ့လေ။တကယ်တမ်းကတော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီလို့ပြောရမှာဖြစ်တယ်။ဒါဖြစ်လို့လဲဆိုတော့အစိုးရကတော့လွတ်တော်ထဲမှာအာဏာရပါတီရောအများစုပါတီရောဟာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဖြစ်တယ်။အဲ့ဒီအခါကျတော့အစိုးရဟာပြင်ဆင်လိုခြင်းမပြင်ဆင်လိုခြင်းတက်ကိုပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြင်ဆင်လိုခြင်းမပြင်ဆင်လိုခြင်းကပို့ပြီးတော့အဓိကကျမယ်လို့မြင်တယ်။နောက်တစ်ခုကအစိုးရနဲ့လွတ်တော်နဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုတသားတည်းမြင်မှုလိုတယ်လို့မြင်တယ်။ဒါဖြစ်လို့လဲဆိုတော့အစိုးရကိုဖွဲ့စည်းထားတာကလည်းပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပဲ။နောက်လွတ်တော်ထဲမှာအများစုပါတီကလည်းပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဖြစ်လို့ပဲလေ
။ဟုတ်ကဲ့ပါအခုလိုမျိုးဖြေကြပေးတဲ့ဆရာကိုကျေးဇူးများတင်ပါတယ်ရှင်။